နိုင်ငံမှာအမေရိကန်နေသွားပြီးတော့လုပ်နေတဲ့ကုမ္ပဏီအရေးအတွက်ဘယ်လောက်များရှိနိုင်မလဲခမန်းကြီးပေါ့နော်ဟိုအထူးသဖြင့်တော့ဒီအိန္ဒိယချင်းတဘောထိုင်းတို့အာဆီယံနိုင်ငံတွေတို့တရုတ်တို့နဲ့ရှင်ရင်အမေရိကန်ရဲ့အနေထားဘယ်ဆင့်လောက်မှရှိနေပြီလို့ထင်တယ်။ဟု
တ်ကဲ့ရှင်။အဲ့ဒီအပိုင်းမှာတော့မြန်မာနိုင်ငံကဂျီမီနီလာမူရကိုနိုင်ငံကြောင့်ပြထားတာဖြစ်တဲ့စီးရင်းရင်းကတော့ဒီ2015ခုနှစ်ဧပြီလကရှင်စီးရင်းရင်းကတော့အမေရိကန်ရဲ့ဂျီမီနီလာမူကအဆင့်ဆက်လေးမှရှိပါလိမ့်ရှင်။ဒီစုစုပေါင်း38နိုင်ငံကအဆင့်ဆက်လေးမှရှိပါတယ်။မြန်မာနိုင်ငံမှာယင်းနှောင်းနိုင်ငံကတော်တော်အမေရိကန်ယင်းနှောင်းနိုင်ငံတွေနဲ့ချိန်မှလဲပါတယ်။ထိုင်းတို့တရုတ်တို့နော်ဒီအင်ဂျင်စင်ဘူးပေါ့နော်သူတို့နဲ့ချိန်မှဆောင်းအမေရိကန်ကအဖြစ်တယ်လဲဆိုတော့အမေရိကန်ဝင်ရောက်တဲ့ကုမ္ပဏီတွေကသူကဒူဂျီအီတို့ကိုနိုကိုဖိလစ်တို့ကုမ္ပဏီနဲ့ရှိတယ်။ဒါပေမဲ့သူကစင်ကာပူကနေပြီးတော့ခြေစိုက်ပြီးစင်ကာပူကုမ္ပဏီနဲ့ဝင်နေတဲ့ကြောင့်မို့လို့ကျွန်တော်တို့ကအမေရိကန် investment ကတော့နည်းနေတယ်ဒီစင်ကာပူ investment မှာသူကသရင်ရောက်သွားပြီ။
ဆိုတော့အခုလက်ရှိအနေအထားအရဆိုရင်ရောဒီအမေရိကန်ကနေပြီးတော့တိုက်ရိုက်သွားလုပ်နေတဲ့စီးရင်ပေါက်တဲ့ကုမ္ပဏီတွေမြန်မာပြည်မှာယင်းနှင်းမြှုပ်နှံနေကြတဲ့ကုမ္ပဏီတွေကသူတို့ငွေလွှဲတဲ့အခါမှာဘယ်လိုလွှဲကြသလဲဗျာ
အမေရိကန်ကုမ္ပဏီတွေကိုကျွန်မတို့နဲ့စကားပြောကြည့်တဲ့အခါမှာသူတို့ကတော့ဒီ sanction ရှိနေတဲ့ကြောင့် sanction ရှိရကြောင့်သူတို့ငွေလွှဲတာသူတို့ရခက်ခဲရှိတယ်ခက်ခဲရှိတော့သူတို့ကစင်ကာပူကိုခက်ကန်နေတယ်ဗျာအမေရိကန်ကသူတို့လွှဲရတယ်ဒါနဲ့အဲ့တော့သူတို့ transition တွေကတော့
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကြောင့်မေးတာပါဒီဆန်ရှင်ကြီးကရှိနေသေးတော့ဟိုကုမ္ပဏီတွေကလည်းတစ်ချိန်တည်းမှာပဲစူပါရီကဖွင့်လိုက်တဲ့အခါကျယင်းနှင်းမြုံနိုင်ခွင့်ပေးလိုက်တော့သွားယင်းနှင်းမြုံနိုင်ကြတယ်ဆိုအဲ့ဒီနေရာမှာနည်းနည်းဒီမှာ step ကကျော်နေတော့လေဆိုတော့အဲ့လိုမျိုးဖြစ်တော့ဆိုတော့အဲ့ဒါဆိုလို့ရှိရင်ဒီအခုသွားနေကြတဲ့ဥစ္စာတွေကဒီဟာကိုပြည့်လည်အောင်ဒီဟောပေါ့ဒီ transaction cost တွေလည်းတက်တာအောင်လုပ်နေတာတွေရှိပြီလားခင်ဗျာ
အမှန်ကတော့ဒီလိုတော့စင်ကာပူမှာအခြေစိုက်တဲ့အမေရိကန်ကုမ္ပဏီစင်ကာပူမှာလည်းသူတို့ကရုံးနေခွင့်ထားတယ်ဆိုတော့အဲ့မှာအခြေစိုက်ပြီးခွင့်လာဆိုတော့သူတို့ကအဲ့စင်ကာပူကနေပြီးတော့မြန်မာနိုင်ငံကိုထပ်ဆက်ရှင်းရသွားများပါတော့เนาะဒါပြီးအမေရိကန်ကနေသွားတဲ့အားကြီးတော့သူတို့ကစင်ကာပူဘက်ကနေသွားရဲ့သွားတယ်အဲ့စင်ဒီကဟိုအမေရိကန်စီးပွားရေးဒုံငန်းနေနေလက်နဲ့သူတို့ကဒါကွန်ကတ်စ်ကရှာထားတဲ့ဒီ session တွေကို congress ကမှာပြတော့ congress တွေသူတို့ကလည်းတော်တိုက်တွန်းပြီးတော့ဒီ session တွေကိုရုပ်သွေးဖို့အတွက်သူတို့လည်းကြိုးတိုက်တွန်းအားပေးနေကြတယ်ကြားပါရှင့
်နောက်တစ်ခုကျွန်တော်သိချင်တာကဒီမြန်မာနိုင်ငံမှာလာလုပ်နေကြတဲ့ FDI လို့ခေါ်တဲ့နိုင်ငံခြားတိုင်းရဲ့ယင်းနှင်းမြှုပ်နှံမှုပေါ့နော်ဆိုတော့အဲ့ဒါတွေကရောဘယ်လောက်ပွင့်လင်းနေတာမှုရှိတယ်လဲအမအဲ့ဒါလေးနည်းနည်းပြောပြလို့ရမလား
ဟုတ်ကဲ့ပါရှင်ကျမတို့ကလည်း standard တွေ common ဆိုလို့ရှိရင်ကျမတို့အစိုးရကပတင်းစာတွေကိုသူရဲ့ website တွေကနေကျမတို့တရားဝင်ထုတ်ပြန်ပါလို့ရှင်နောက်ဒီ standard correct criteria တွေလည်းကျမတို့ကလည်းထုတ်ပြန်ပါတယ်အခုဆိုရင်ဥပမာပေးရမယ်ဆိုရင်တော့ပြီးရင်ဒီကျမတို့ကဒီဥစ္စာကိုရှင်းပြတယ်ယူလဲဘယ်လောက်ဘယ်လောက်ကျောင်းလက်ခံရရှိပါလဲဆိုပြီးတော့ပြောပါလိမ့်ရှင်လက်ခံရရှိဖို့ဆိုရင်ဒီပမာဏလုံးဆင့်ဘူးဘောဘောလားဆက်လက်ရွေးလိုက်ပြီဘောရွေးလိုက်တဲ့ဆင်းတဲ့ဒီမှာသုံးဆင်းမှာဘယ်သူအောင်လာပြီဒီနောက်ကနောက်ဒုတိယဆင်းဆိုတဲ့ဒုတိယဆင်းမှာဘယ်လိုဆိုပြီးတော့လေကျမတို့ကအကုန်လုံးဟိုဖွင့်လင်းမြေတာစာနဲ့ပြောပြီးတော့ဒီဒီစာပြည်သူကိုရှင်းကြပြီးတော့လုပ်ပါလေရှင်ဒီမှာဟိုတလောကဆိုရင်ကျမကဒီအမေရိကန်ကစောင့်ရင်ကုန်တယ်တခုကဆိုရင်ဒီနေ့ကျမစီးဝေးမှာတွေ့ပါလေရှင်စီးဝေးမှာတွေ့တော့သူကကျမကိုပြောပါလေဒီဒီလဲစွန့်ရင်ဆိုတော့ကျွန်တော်အစ်စ်တောင်ရှာမှာသူတန်တားကိုအများကြီးပြန်ယူပါတယ်အဲ့ဒီမှာကသူမြန်မာနိုင်ငံမှာသူပြန်ရောသူမထင်ထားဘူးပေါ့နော်အဲ့လိုသတင်းမျိုးတွေလည်းသူကကြားတော့တဲ့ဟိုဝင်တော့ပြိုင်တယ်ပေါ့နော်အောက်ရှိဘူးဒါပေမဲ့သူအញ្ញအံ့ဩသားပါတယ်တဲ့ဟိုကျွန်တော်တို့ချစ်ကြည့်ပါလေရှင်သူအဲ့ဒီမှာတဲ့အကုန်လုံးရှင်ပါပဲဒီတန်တားခေါ်တဲ့စွန့်ရင်ကြတော့ကုမ္ပဏီကနေတာပေါ့နော်မြန်မာအဲ့ကုမ္ပဏီကခေါ်ပြီးတော့ကြတော့သူအားလုံးရှင်ပါပဲအဲ့ဒီဖောက်လိုက်ပါလေရှင်ဖောက်လိုက်ပြီးတော့အဲ့မှာပဲဒီတစ်ခါလေးပေါ့နော် process လုပ်တော့ဘူးဒီကဘလောက်ဒီကဘလောက်ဆိုင်ပေါ့နော်အဲ့လိုမျိုးဆိုသူအရန်ကို transparent ဖြစ်တဲ့အတွက်ကြောင့်မဟုတ်ဘူးတဲ့သူပေါ့နော်သူကျင့်တတ်တယ်ပေါ့နောက်ပြီးတော့သူလည်းကျင့်တာမအောင်သွားပါလေတဲ့အဲ့ကြောင့်မို့ဒီပေါ့သူအရန်ကိုစိတ်ကျင့်တတ်ပါတယ်ပေါ့နော်ဒီစားလည်းရှင်လည်းမထင်ထားရဲဘူးဆိုတော့တူတာပြောပါလေရှင်
ဆိုတော့အမဒီတန်ရုံမှာကြောက်နေတဲ့အချိန်မှာအမရဲ့အဓိကတာဝန်ကဘာတွေလဲဆိုတာကိုကျွန်တော်မေးချင်တာပါ။ဘာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးမြင့်ဖို့အတွက်လုပ်ရတယ်ဆိုတဲ့နေရာမှာဘယ်လိုဟာမျိုးတွေကိုအမတို့လုပ်ရတယ်လဲ။တပေါ့ day to day ပေါ့နော်။ဟိုအသေးစိတ်တော့မဟုတ်ဘူးပေါ့ဒါပေမဲ့ဟိုဂျေဘူးကကျွန်တော်တို့ပြောပြလို့ရမလား
ကျွန်မတို့ကဒီမှာစီးပွားရေးတာဝန်ဖြစ်တာဝန်ထမ်းဆောင်တာဆိုတော့စီးပွားရေးဆိုတဲ့ခေါင်းစဉ်ရတယ်အများကြီးပါလို့ရှင်ဒီမှာကျန်းမာရေးဆိုပြီးတော့ကျန်းမာရေးကဒီကလုပ်ငန်းတစ်ခုကြီးစီးပွားလုပ်ငန်းတစ်ခုလုပ်ချင်စီးပွားရေးအောင်ရောက်လာတာရှင်အဲ့တော့ကျွန်မတို့ကဟို နဲ့ပေးရကျေပြတ်မှာရှိတယ်။ဒါပုံစံရေးလဲကျွန်တော်တို့ကလုပ်ရပါတယ်ရှင်။မြန်မာနိုင်ငံကဒီပြီးတော့ဒီအမေရိကန်ဂျေဘက်ကိုပို့ချင်တဲ့ပစ္စည်းဆိုရင်လည်းကျွန်တော်တို့ကသူတို့ကမြန်မာဘက်ကကုမ္ပဏီအားနှံ့နေပြီးကျွန်တော်တို့ဆက်သွယ်ရတယ်ဆက်သွယ်တဲ့အခါဆိုရင်လည်းကျွန်တော်တို့ကနေပြီးတော့ရွက်မှာပေါ့နော်ဒီသူတို့ဝင်မလဲဆိုစာပေးရပါတယ်ရှင်။ဒီဘက်ကလူထားမှုလည်းတစ်ခုခုပေါ့နော်သူတို့သိချင်တာမင်းရယ်ဒီမြန်မာနိုင်ငံမှာဆိုရင်မြန်မာ Trade Center ဆိုတာလေဒီဝိုင်းရေးနဲ့ကုသညောင်းဝင်ပြီးဌာနကမှခွန်ထားတာသူတို့နဲ့ကျွန်တော်တို့ကလည်းဆက်သွယ်ရှိရပါတယ်ရှင်။ရှိကြပါလေ။ဒီဘက်ကအမေရိကန်ဘက်ကစီးပွားရေးထားရတယ်ဒီဘက်ကိုကြွားချင်တာဒီဘက်ကဝယ်ချင်တာဒါမှမဟုတ်ဒီဘက်ကိုမြန်မာနိုင်ငံကိုပို့ချင်တာရှင်လဲသွားလို့ကိုပလန်မေးပါလေရှင်အဲ့ဒါကုန်ပြင်းနဲ့ဆိုင်တာပေါ့နောက်ကဒီအင်ဂျင်နီယာနာမည်ဆိုလို့ရှင်ဒီဘက်နဲ့ဟုတ်ပါအပြန်မယ်မြန်မာနိုင်ငံဘက်ကတော့ဒီမှာတော့ဂျင်းနီယာနာမည်ပေါ့ဒီလိုစိတ်မရှိဘူးနော်မြန်မာအမေရိကန်ကအင်ဗက်စတာတွေကလည်းမြန်မာနိုင်ငံစိတ်ဝင်စားနေတာလေသူတို့ကလေဟိုစက်တာတွေဖယ်ခံနိုင်မှာသူတို့ဂျင်းနီယာနာမည်ခွင့်ရရှိမှာစသိချင်တယ်ကျွန်တော်တို့အဲ့ဒါကိုဆွေးနွေးပြရပါရှင်တချို့ကလည်းဒီအီးမေးလ်နဲ့တော့တော်တော်လေးတော့တော့ဆက်ပြန်ပါတယ်တချို့ကလည်းဒီကိုယ်တိုင်လာပြီးတော့ကျမတို့ကတွေ့ပြီးမြင်ရပါတယ်နောက်တစ်ခါဒီတချို့ကြတော့လည်းဟိုကမြန်မာနိုင်ငံကဝင်ကြီးဌာနတွေနဲ့တွားပြီးတွေ့ဆုံနေတာရှိပါတယ်ရှင်မစ်ရှင်နဲ့တော့ဆက်ဆိုရင်ကျမတို့တိုင်လုံးကနေပြီးတော့ဒီမြန်မာနိုင်ငံဘက်နဲ့ကျမတို့ကချားနေချိတ်ဆက်ပြရပါတယ်ရှင်အဲ့ဒါကြီးကမြင်းမြတ်မှုတော့နောက်ဒီလိုမျိုးဒီလိုမျိုး conference တွေလည်းနေမှာလည်းကျမတို့ကဒီအခုချင်းတင်လို့ပေါ့နော်မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုခွင့်လမ်းလေးပြောပြရပါမယ်ရှင်။ဒါကျမတို့ကမြန်မာနိုင်ငံရဲ့ဟိုမြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဒီစီးပွားရေးပေါ့နော်ကုန်ကြီးခွင့်လမ်းလေးကိုပြဖို့အတွက်ကျွန်တော်ဒီနိုင်ငံကဒီလိုမျိုးအဖွဲ့အစည်းတွေကိုလည်းပြောပြရပါမယ်။ပေါ့နော်ဆက်သွယ်ပြောပြရပါမယ်။ဒါကဒီနိုင်ငံကဆိုရဌာနတွေ US Business Council တွေလိုမျိုးပေါ့နော်အဲ့လိုမျိုးစီးပွားရေးဒီကုမ္ပဏီများအသင်းတွေနဲ့ကျွန်တော်တို့ကလည်းအရင်ကဆက်ပြီးတော့ဆောင်နေတယ်